န်စီအဖြစ်ရလက်မဲ့ရေးထိုးထားတဲ့မွန်ပြည်တပ်ပါတီနဲ့မြန်မာစစ်တပ်တို့အကြမ်းဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကိုစစ်ဆီးဖို့မြန်မာစစ်တပ်ဟာမွန်ပြည်တပ်ပါတီအခြေပြုရာဒေသဘက်ကိုဝင်ရောက်ဖို့ကြိုးစားရမှာတိုက်ပွဲဖြစ်ခဲ့လို့မွန်ပြည်တပ်တပ်မှုတဦးကပြောပါတယ်။ဒီတိုက်ပွဲဖြစ်ပွားမှုမှာဒေသခံ100ကျော်လောက်လဲစစ်ပီးတင်းရှောင်နေရပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုတွေကမွန်ပြည်တပ်ပါတီအခြေပြုရာဂျပန်ယူတွင်းနီးဒီတိမနက်ကမွန်ပြည်တပ်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။ထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိုစစ်ဆေးဖို့လာတဲ့မြန်မာစစ်ကြောင်းဟာမွန်ပြည်တပ်အခြေဆိုင်ဂိတ်ကိုခွေးကျူးချက်မရဘဲဝေရောက်လာလို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းမွန်ပြည်တပ်ပါတီနယ်မြေခံတပ်မှုတူကမွန်ပါတာနဲ့ပြောပါတယ်
။တောင်းတဲ့ကတိလက်ကပရန်ရောတို့သောတဲ့ကျင်းကျူပယောနိုဆက်ကလေးကလေးမြန်ပန်ပြန်ရောပုံပတ်လဲလက်လဲစံတန်းသာနော်ဆိုပုံပတ်လဲညာကံရောတဲ့လက်လဲချင်
းသူပြောသွားတာကတော့ဖြစ်ပုံကသူတို့ဘက်ကကျွန်တော်တို့ကိုကြောင်းကြားလာတာကတော့နေဆက်ကိုစစ်ဆေးမယ်တဲ့ဒါပေမဲ့သူတို့လာတဲ့ပုံစံကစစ်ကြောင်းနဲ့လာတယ်ကျွန်တော်တို့ဘက်ကမပေးလာဘူးစစ်ကြောင်းပုံစံနဲ့ဆိုတော့တကယ်လို့လာရင်ပြဿနာဖြစ်မလို့ပြောတယ်မြန်မာတပ်ဘက်ကသူတို့လာကိုလာရမယ်ပြောပြီးခင်းနာတိုင်ဘက်ကိုတက်လာတော့တနပ်တန်ကြီးသွားတာပေါ့သူတို့ဘက်ကတက်လာကျွန်တော်တို့ဘက်ကပြည်ရင်ဆုပ်ရင်အဲ့ဒီလိုပုံစံပေါ့သူတို့ဘက်ကတိုက်ရာဖြစ်နေတယ်သူတို့ဘက်ကထိတိုက်မှုရှိတယ်လို့သိရတယ်ဆိုပြီးမွန်မာတာနဲ့ပြောဆိုသွားတာပါဒီပြည်ကတိုက်ခိုက်မှုမှာမြန်မာစစ်တပ်ဘက်ကယာရှိကြီးတူးနဲ့အယတာတူးတိုင်ရန်ရရှိပြီးတတတူးချဆုံသွားတယ်လို့မြင့်မြင့်ဒေသခံတွေကပြောပါတယ်ပိုက်ပွဲဖြစ်ပြီးနောက်ပိုင်းမြန်မာတပ်မတော်နဲ့ကရင်နယ်ခြားစောက်တပ် PDF တပ်ဖွဲ့ပူးပေါင်းရဟန်းနဲ့တိုးစစ်ဆင်လာခဲ့ပါတယ်။လက်ရှိမွန်ပြည်တပ်ပါတီရဲ့ဂျပန်ယူရင်းတပ်စခန်းကိုမြန်မာစစ်တပ်ဘက်ကတိမ်ပန်းရရှိထားတယ်လို့ဒေသခံတို့ကပြောပါတယ်
။တပ်ကတော့ဂျပန်ယူရင်းမှာစခန်းချလာလိုက်ပြီ။စစ်သိမ်းလိုက်ပြီပေါ့။ဂျပန်ယူရင်းတို့ကလည်းဒီနေ့တော့လောကထိန်ထိန်ထားတဲ့အနေအထားမှာရှိတယ်။
လက်ရှိဖျားသုံးစုမျိုးနဲ့ဝင်ပေါက်တွေကိုတပ်မတော်ဘက်ကနေပိတ်ဆို့ထားပြီးသွာလာမှုမရှိတဲ့လောက်အခြေအနေမှာရှိနေတာပါအနည်းငယ်ပါတယ်ဖြစ်တဲ့တိုင်ရင်သုံးဂျပန်ယူကရိန်းနဲ့ကြံတော်ဆတဲ့ရာနဲ့ချီတဲ့ခြေရွာသားတွေဟာထိုင်းနိုင်ငံဘက်မှာတိမ်းရှောင်နေရတယ်လို့အဆိုပါဒေသခံကပဲဆက်ပြောပါတယ
်ဒီကောင်ကြီးခုံကြီးပြောပါတော့မိသားစုတွေဒီဟာတော့ချစ်ဆောင်ကြတယ်နောက်ကျွန်တော်တို့ထိုင်းတော့တော့သူတို့ချစ်ကြလို့ပြောတာထိုင်းတခံပြီးလို့ဆိုတော့အဲ့ကြောင်မှာတော့သူတို့ဆက်ကြည့်ရတယ်ခလီငယ်တွေအမျိုးသမီးတွေတော့အဲ့ဒီမှာသွားပြီးတော့အစီအစီဆောင်ကြလို့ဖြစ်တယ်
ဖြစ်ရောက်300ကျော်ကိုထိုင်းအာဏာပိုင်တွေကနေထိုင်းပတ်ချံမီးတွေးဖို့ကြောင်းနန်းကုတ်ကြောင်းနဲ့ဖြစ်ဆောင်စခန်းတွေမှာနေရာချထားပေးပါတယ်။ပိုက်ပွဲနဲ့ပတ်သက်ပြီးအရှိကောင်တိုင်းစစ်တနာချုပ်တမတော်ပြောခွင့်ရနဲ့မွန်ပြည်တပ်ပါတီပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာအဆက်အသွယ်မရရှိခဲ့ပါဘူး။မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးချုပ်ကိုဆက်သွယ်ရမှာတော့ဒီကနေ့ပိုက်ပွဲဖြစ်စဉ်အခြေအနေကိုမသိရှိသေးဘူးလို့စစ်ဘက်အရာရှိသူကပြောပါတယ်
။ကြားသုံးနေတဲ့ပြည်ပေါ်။အဲ့ဒါကျွန်တော်တို့လည်းပေါ့အဖြစ်ကဟိုမရသေးဘူး။ကြားရတယ်။နောက်တော့ဖြစ်တယ်မလို့ကြားရတယ်လို့ရှိကျွန်တော်တို့လည်းမသိ
ဘူး။မွန်ပြည်တပ်ပါတီက2018ခုနှစ်ဖေဖော်ဝါရီလမှာမြန်မာစစ်ရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တယ်လို့မြန်မာစစ်တပ်နဲ့စစ်ရေးပဋိပက္ခဖြစ်ပွားတာမရှိတဲ့အခြေအနေကနေအခုလိုတိုက်ပွဲဖြစ်ပွားလာတာပါ။ NCA လက်မှတ်ထိုးမွန်ပြည်တပ်ပါတီနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်လာတဲ့ပုံမှာမြန်မာငြိမ်းချမ်းရေးကော်မရှင်ကအကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကအခုလိုပြောပါတယ်
အစီအထုံးမှာမကဘောဘောအစီအထုံးရောပြောပြတော့ပြောပြတော့မရှိတော့ဘူးအစီအထုံးရတဲ့အဖွဲ့တွေကပြဿနာရှိနေတာအတန်အစိုးအမြင်ဆုံးဒါပတူပါအကြောင်းဖြစ်တယ်ဆိုတော့ဒီပြောင်းလို့ဖို့လုပ်ရတဲ့တော့ CNC လို့ပါလို့လည်းရှိနေတဲ့အတွက်ဒီကိစ္စကိုပြဿနာတောင်းရှိနေတယ်လေဒီကျော်လုံးလိုက်နေအလုပ်တွေလို့ထင်တယ်ပါလို့
ပြီးခဲ့တဲ့2020ခုနှစ်ဖေဖော်ဝါရီလမှာမွန်ပြည်တပ်ပါတီကနေကျင်းပခဲ့တဲ့မွန်မျိုးရမ်းနေ့အခမ်းအနားမှာစစ်ရေးပြတပ်ဖွဲ့နဲ့မကျင်းပဖို့တပ်မတော်ဘက်ကတားဆီးချက်ပေမဲ့မွန်ပြည်တပ်ဘက်ကလက်မခံဘဲကျင်းပခဲ့တာကြောင့်ဂျိုင်းစိတ်ကြီးမျိုးနဲ့ဖရားဆောင်ဂိမ်းနဲ့တံပြူဆဲမျိုးနဲ့စီးနှုတ်ပင်ဂိမ်းစတဲ့မွန်ကောက်ခွန်စခန်းတွေကိုတပ်မတော်ဘက်ကနေသိမ်းဆီးခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ခင်ဗျာ